2010ပြည်အမေရိကန်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရန့်ကိုယှဉ်ပြိုင်မဲ့အတိုက်ခံဒီမိုကရက်တစ်ပါတီကိုယ်စားလှောင်တူအဖြစ်တက်လွှတ်တော်မှဘာနီဆန်ဒါစ်ဒီနေ့ပဲကြေညာလိုက်ပါတယ်။ပြီးခဲ့တဲ့2016ခုနှစ်သမ္မတရွေးကောက်ပွဲမှာတော့လည်းတက်လွှတ်တော်မှဆန်ဒါစ်ဟာဒီမိုကရက်တစ်ပါတီကိုယ်စားပြုသမ္မတလောင်းအဖြစ်ယှဉ်ပြိုင်မှုကြိုးစားခဲ့ပြီးဝိမဲ့နိုင်ငံရေးဝန်ကြီးအောင်ဟီလာရီကလင်တန်ကိုရှုံးနိမ့်ခဲ့တာပါ။အသက်89နှစ်အရွယ်တက်လွှတ်တော်အမတ်တူအဖြစ်ကမဲကောလိပ်ကျောင်းတက်ခွင့်အမေရိကန်နိုင်ငံသားတွေအတွက်ကျန်းမာရေးဆက်ရှောက်မှုကိုအစိုးရကပို့ပြီးတာဝန်ယူဖို့စတဲ့မူဝါဒတွေကြောင့်ထောက်ခံမှုတွေအခိုင်အမာရရှိထားသူလည်းဖြစ်ပါတယ်2020ပြည့်နှစ်မှာသမ္မတလောင်းဖြစ်ပါတီတွင်းရွေးကောက်ပွဲတွေကျင်းပဖို့တနည်းလောက်သာလိုတဲ့အချိန်မှာပဲဒီမိုကရက်တစ်ပါတီကရှင်ပြိုင်မဲ့သူတွေလည်းတော်တော်များရှိနေပါပြီ Vermont ပြည်နယ်ကိုစားပြုထက်လွတ်တော်မှဆန်ဒါစ်ကသမ္မတလောင်းဖြစ်ရှင်ပြိုင်မှုထောက်ခံသူတွေကိုအီးမေးလ်ကနေအသိပေးရမှာတော့အထူးရေးပေါ်ကိစ္စရပ်တွေကိုဖြေရှင်းနိုင်မဲ့လူမှုခြေပြုလှုပ်ရှားမှုတွေလူပေါင်းတသန်းစီးရင်ပြညဘိုလေတိုက်တွန်းခဲ့တာပါသမ္မတထရန့်ကိုမကြာခဏဝေဖန်လေးရှိတဲ့ဆန်ဒါစ်ကခစ်စ်အမေရိကန်သမိုင်းမှာသမ္မတဟာအန်ဒီရဲ့အကြီးဆုံးပုဂ္ဂိုလ်တူဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်အထူးအရလူလိန်လူညာလူမျိုးရေးနဲ့လိန်ပိုင်းဆိုင်ရာခွဲခြားဆက်ဆံတတ်သူနိုင်ငံခြားသားမုန်းတီးသူဖြစ်တဲ့အပြင်အာဏာရှင်ဆက်ဆံဦးဆောင်မှုတွေကြောင့်အမေရိကန်ဒီမိုကရေစီစနစ်ကိုထိခိုက်စေသူတူနဲ့ရှင်ပြန်ရမှာဖြစ်တဲ့အကြောင်းလည်းပြောဆိုထားတာပါ